မင်္ဂလာပါခင်ဗျာမျော်လင့်စရာလူငယ်ကပ္ပအစီအစဉ်ကနေကြိုဆိုပါရစေဒီနေ့ကျွန်တော်ဝင်မြလူတဲ့အကြောင်းအရာလေးကတော့တရားတော်ဆိုတဲ့အကြောင်းအရာလေးဖြစ်ပါတယ်139ခုမြောက်သောစာလံအပိုင်ငယ်82မှာနှုတ်တော်ထွက်တရားတော်သည်ရွှေငွေအထောင်အပေါင်းထက်မကကျွန်ုပ်၌ตา၍ကောင်းပါ၏ဒီမှာဆိုရင်နှုတ်တော်ထွက်တရားတော်ရွှေငွေအထောင်တောင်းထက်မကကျွန်ုပ်၌ตา၍ကောင်းပါ၏ตา၍ကောင်းတယ်ဆိုပြီးတော့ဆာလံဆရာကြီးကဝန်ခံထားတာတွေ့ရပါတယ်လောကမှာစကားတွေအများကြီးရှိကြပါတယ်ပညာရှိပြောတဲ့စကားမိဘဘိုးဘွားတွေဆုံးမတဲ့စကားမိษွေတငယ်ချင်းပြောတဲ့စကားတွေအများကြီးရှိပါတယ်အဲ့ဒီအဲမှာမှဘုရားသခင်ပြောတဲ့စကားကိုတရားတော်လို့ခေါ်ပါတယ်ဒီနှုတ်တော်အတွက်တရားတော်ဆိုတာဘုရားသခင်ပြောတဲ့စကားဖြစ်ပါတယ်ဒီဘုရားသခင်ပြောတဲ့စကားကလူနဲ့တိရစ္ဆာန်မှာလူကိုပဲနှုတ်တော်အတွက်တရားပေးထားတယ်ဆိုတာတမန်ကျမ်းစာတွေကဖော်ပြထားပါတယ်စာလံ119:165မှာတရားတော်ကိုနှစ်သက်သောသူတို့၌ကြီးစွာသောငြိမ်ဝှက်ခြင်းရှိပါ၏သူတို့စိတ်ပျက်เสียအကြောင်းမရှိပါဒီမှာဆိုရင်စစဘုရားသခင်ရဲ့စကားတော်ဖြစ်တဲ့တရားတော်ကိုနှစ်သက်သောသူတို့မှာကြီးစွာသောငြိမ်ဝှက်ခြင်းရှိတယ်။သူတို့စိတ်ပျက်စရာအကြောင်းမရှိဘူးဆိုပြီးတော့တမန်ကျမ်းစာကဖော်ပြထားပါတယ်။ဒါကြောင့်တရားတော်ကိုနှစ်သက်ရင်ဘဝတက်တာမှာဘလောက်ပဲမုံတိုင်းနေတိုက်နေပါစေငြိမ်ဝှက်ခြင်းရှိပါတယ်။စိတ်ပျက်စရာတွေဘလောက်ပဲကြုံရကြုံရစိတ်ပျက်ခြင်းအကြောင်းမရှိဘူးဆိုပြီးတော့ဖော်ပြထားတယ်။တနည်းပြောရမယ်ဆိုရင်တရားတော်ကိုမနှစ်သက်ဘူးဆိုရင်ကြီးစွာသောညီဝတ်ချင်းမရှိဘူးဘဝအတ္တမှာစိတ်ပျက်စရာအကြောင်းတွေတန်းစီနေလိမ့်မယ်ဆိုပြီးတော့တမန်ကျမ်းစာကမိမောင်းထုတ်ပြထားပါတယ်။ဒါကြောင့်ကျွန်တော်တို့အတ္တမှာတရားတော်ကိုနှစ်သက်ဖို့ရွှေငွေအထောင်တောင်းထက်မကတရားတော်ကိုตา၍ကောင်းတယ်ဆိုပြီးတော့ခံယူတတ်တဲ့နှလုံးသားရှိဖို့ဘုရားသခင်ကအလိုရှိပါတယ်။ရှမာသဲခရစ်ဝင်ကျမ်းအခန်းကြီး9အငယ်24မှ29မှာဆိုရင်အကျဉ်သူသည်ငါဟောပြောသောဤစကားကိုကြား၍နားထောင်၏ထိုသူသည်ကြောက်ပေါ်မှအိမ်ဆောက်သောပညာရှိနှင့်တူကြောင်းငါပုံပြမည်မိုးရွာ၍ရေစီးသည်နှင့်လေလာ၍ထိုအိမ်ကိုတိုက်တည်ရှိသောကြောက်ပေါ်မှတည်သောကြောင့်မပြိုမလဲနေ၏အကျဉ်သူသည်ငါဟောပြောသောဤစကားကိုကြား၍နားမထောင်ဘဲနေ၏ထိုသူသည်တဲပေါ်မှအိမ်ဆောက်သောလူမိုက်နှင့်တူကြောင်းကိုငါပုံပြမည်မိုးရွာ၍ရေစီးသည်နှင့်လေလာ၍ထိုအိမ်ကိုတိုက်သောအခါကြီးစွာသောပြိုလဲခြင်းသို့ရောက်လေသည်ဟုဟောတော်မူ၏။ဒါသခင်ယေရှုခရစ်ကျွန်တော်တို့ကိုဖော်ပြထားတဲ့အကြောင်းအရာဖြစ်ပါတယ်။ပညာရှိသောသူနဲ့လူမိုက်အကြောင်းဖြစ်တယ်။ပညာရှိတဲ့သူကတော့ကြောက်ပေါ်မှာသူ့ရဲ့အိမ်ကိုတိဆောက်ထားတယ်။လူမိုက်ကတော့တဲပေါ်မှာတိဆောက်ထားပါတယ်။ဒီမှာဆိုရင်ဒီအိမ်နှလုံးစလုံးကဘာကိုကြုံတွေ့ရလဲဆိုတော့မိုးရွာတာရဲ့ရေစီးတာရဲ့လေတိုက်တာရဲ့ကိုအိမ်နှစ်ခုလုံးကကြုံတွေ့ရပါတယ်မိုးရွာတယ်ဆိုတာဒီမှာကောင်းကြီးမင်္ဂလာမိုးမဟုတ်ပါဘူးဆင်းရဲဒုက္ခမိုးဖြစ်ပါတယ်ရေစီးလာတယ်ဆိုတာကအပြစ်သွေးဆောင်ခြင်းနေလာခြင်းဖြစ်တယ်လေတိုက်တယ်ဆိုတာကစုံစမ်းနှောက်ယှက်ခြင်းနေဖြစ်ပါတယ်မိုးရွာ၍ရေစီးသည်နှင့်လေလာ၍ဆင်းရဲဒုက္ခတွေလာမယ်အပြစ်သွေးဆောင်ခြင်းနေလာမယ်စုံစမ်းနှောက်ယှက်ခြင်းနေလာတဲ့အခါမှာဆောဆောကကြောက်ဆိုတဲ့ဖျားရဲ့တရားတော်နှုတ်တော်အတွက်တရားတော်ကိုအဲ့ဒီပုံမှာမိမိဘဝအတ္တကိုမတိဆောက်ထားတဲ့သူကတော့ဘလို့ရေးထားလဲဆိုတော့တဲပုံမှာဆောက်တဲ့အိမ်လေးရဆိုရင်မိုးရွာ၍ရေစီးသည်နှင့်လေလာ၍ထိုအိမ်ကိုတိုက်သောအခါကြီးစွာသောပြိုလဲခြင်းသို့ရောက်လေသည်ကြီးစွာသောပြိုလဲခြင်းဒါပေမဲ့တရားတော်ပုံမှာမိတွေ့ပြီးတော့ဆောက်ထားတဲ့အိမ်ကြတော့မိုးရွာ၍ရေစီးသည်နှင့်လေလာ၍ဒီကြောက်ပေါ်မှာစောက်ထားတဲ့အိမ်ဖျားရဲ့နှုတ်ဘက်တရားတော်ပေါ်မှာမိမိအသက်တာကိုတိစောက်ထားတဲ့အိမ်ကြတော့ကြောက်ပေါ်မှာတည်သောကြောင့်မပြိုမလဲနေ၏ဒါကြောင့်ကျွန်တော်အသက်တာမှာနှုတ်တော်အတွက်တရားတော်ကိုနေ့ရက်စဉ်တိုင်းခံယူပြီးမိမိအသက်တာကိုတမန်တရားပေါ်မှာတိစောက်ဖို့အရန်အရေးကြီးပါတယ်ဒါကြောင့်စာလံ119:82နှုတ်တော်အတွက်တရားတော်သည်ရွှေငွေအထောင်တောင်းထက်မကကျွန်ုပ်၌ตา၍ကောင်းပါ၏ဆိုပြီးနေ့ရက်စဉ်တိုင်းနှုတ်ကပတ်တော်ကိုနေ့ရက်စလမီမိအသက်တာမှာခံယူရက်မိမိအသက်တာကိုတိဆောက်ပြီးအသက်ရှင်ဖို့အနည်းငယ်ဝေမျှပြီးတော့ခွန်အားပေးလိုပါတယ်